ဒီယူကရိန်းနိုင်ငံရဲ့အရှိချမ်းမှာရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကအစိုးရရဟန်းရဲ့တစင်းကိုပစ်ချနိုင်တာကိုကြည့်မယ်ဆိုလို့ရှိရင်တပုံတွေဟာဒီပြင်ပကနေပြီးတော့လက်နက်ပစ္စည်းထောက်ပံ့တွေရနေတာဆိုတာပြတာပဲဖြစ်တယ်ဆိုပြီးတော့ American သမ္မတအင်ပီရိုကပြောလိုက်ပါတယ်။တပုံတွေဟာလင်းပြည့်ပခုံးထမ်းလောင်ကြာနဲ့ရဟတ်ရင်ကိုပစ်ချခဲ့တယ်လို့ယူကရိန်းယာယီသမ္မတကကြေညာပြီးနိုင်ပိုင်းတွင်မှာပဲအင်ပီရိုပြောခွင့်ရသူဂျေးကာနယ်ကအခုလိုမျိုးမှတ်ချက်ပေးပြောခဲ့တာပါ။ရဟယာရှေ့ဖက်ချမ်းမှာရှိတဲ့စလိုဗီနီးယားမြို့အနီးမှာပြတ်ကျသွားတာဖြစ်ပြီးတော့အစိုးရတပ်ကဗိုလ်ချုပ်ကြီးတူအပါအဝင်စစ်ဖက်ဝင်တန်း14ဦးသေဆုံးသွားတယ်လို့ယာယီသမ္မတကကြေညာပါတယ်။အခုလိုမျိုးယူကရိန်းနိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေတာနဲ့အတူပဲရုရှားနယ်မြေကနေယူကရိန်းကိုဒီနိုင်ငံသားတက်ခိုက်ရေးသမားတွေဝင်ရောက်နေတဲ့ဆိုတဲ့သတင်းပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလည်းမနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ။